မနေ့ကဒီပါတီညီလာခံဖွင့်ပွဲနေ့မှာပါတီသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့ဇနီးမလနီယာထရမ့်ပြောကြားခဲ့တဲ့မိကွန်းပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေတာပါလွန်ခဲ့တဲ့ရှင်းကဒီမိုကရက်တစ်ပါတီညီလာခံမှာသမ္မတလောင်းဘရက်အိုဘားမားရဲ့ဇနီးမီရှယ်အိုဘားမားပြောကြားခဲ့တဲ့မိကွန်းနဲ့တိုက်ကိုဆင်တူနေတယ်လို့လည်းထောက်ပြနေကြပါတယ်အတည်ဆုံကတော့မဆူမြတ်မုံကစပ်ပြီးတင်ပြပါပါရ ှင်နဲ့ဆက်ပြီးတော့ကျင်းပနေပါတယ်။ညီလာခံစတင်ကျင်းပတဲ့တနင်္လာနေ့ကတော့ပါတီအတွက်သမ္မတလောင်းဒေါ်နယ်ထရမ့်ကပါတီညီလာခံမှာမိန့်ခွန်းပြောမဲ့သူ့ရဲ့ဇနီးကိုမိတ်ဆက်ပြီးတော့ဆင်ပေါ်ခေါ်ခဲ့ပါတယ်။ဥရောပအလဲပိုင်းစလိုဗင်းနီးယားနိုင်ငံကနေအမေရိကန်မှာလာရောက်အခြေချနေထိုင်သူမလာနီယာထရမ့်ကသူ့ရဲ့ခင်ပွန်းဒေါ်နယ်ထရမ့်ကိုထူးခြားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ပြောကြားခဲ့ပြီးအမေရိကန်ပြည်ထောင်စုကိုအပြောင်းအလဲတွေဖြစ်အောင်လုပ်နိုင်မဲ့တဦးတည်းသောသူလို့မိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။မလာနီယာထရမ့်ပြောကြားခဲ့တဲ့မိန့်ခွန်းတွေဟာ2008ခုနှစ်တုန်းကဒီမိုကရက်တစ်ပါတီညီလာခံမှာအဲ့ဒီတုန်းကသမ္မတလောင်းဖြစ်တဲ့ဘရက်အိုဘားမားရဲ့ဇနီးမစ်ရှယ်အိုဘားမားကသူ့ခင်မွန်းကိုချီးကျူးပြောကြားခဲ့တဲ့တွေနဲ့တိတ်ကိုတူးနေတဲ့အတွက်ဝေဖန်သုံးသပ်မှုတွေထွက်ပေါ်နေပါတယ
် Because we want our children in this nation to know that the only limit to your achievements is the strength of your dreams
နောက်မျိုးဆက်ပေါင်းများစွာတူးယူနိုင်မဲ့သင်ခန်းစာမျိုးခြံထားရဖို့လိုပါတယ်ကိုစိတ်ကူအိမ်မက်တွေကဘလောက်ခိုင်မာတယ်လဲအိမ်မက်အတိုင်းဖြစ်အောင်ဘလောက်စူးစမ်းလှုပ်ချင်တယ်လဲဆိုတာကဒါကို့အောင်မြင်မှုအတွက်တခုတည်းသောကန့်တတ်မှုဖြစ်တယ်ဆိုတာကိုဒီနိုင်ငံကကလေးတွေကိုကျမတို့သိစေချင်လို့ဖြစ်ပါတယ
်အဲ့ဒါကတင်းလာနေညာတို့ကမလာနီယာထရမ့်က Republican Party ညီလာခံမှာမိန့်ခွန်းပြောသွားတာပါလွန်ခဲ့တဲ့၈နှစ်တုန်းက Democratic Party ညီလာခံမှာ Michelle Obama ပြောခဲ့တာတွေကိုလည်းနားဆင်ကြည့်ပါဦ
း We want our children and all children in this nationto know that the only limit to the height of your achievements is the reach of your dreams and your
ဒီစံတန်ဖိုးတွေနဲ့အညီဘဝကိုတိဆောက်ထားတဲ့ Barack နဲ့ကျမတို့ဟာနောင်မျိုးဆက်တွေအတွက်ဒီတန်ဖိုးတွေကိုလက်ဆင့်ကမ်းသွားမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့ကျမတို့ရဲ့ကလေးတွေကိုရော American ပြည်ထောင်စုကကလေးအားလုံးကိုပါသိစေချင်တာကကိုယ့်ရဲ့အောင်မြင်မှုအတိုင်းအတာကိုကန့်သက်ထားတာဟာကိုယ့်အိမ်မက်တွေဖြစ်လာနိုင်အောင်လက်တွေ့ဆောင်ရွက်မှုနဲ့ဘလောက်စူးစမ်းလှုပ်ချင်စိတ်ရှိတယ်လဲဆိုတာပဲဖြစ်တယ်ဆိုတာပါပဲ
အခုလိုမျိုးသူတို့နှစ်ယောက်ပြောတဲ့မိန်ကုံးနှစ်ခုတော်တော်လေးဆင်တူနေလို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာထရမ့်မဲဆွယ်စီယုံရဲ့အဖွဲ့ဥက္ကဋ္ဌပေါ်မန်နဖော့ဒ်ကတော့မလာနီယာထရမ့်ဘက်ကနေအခုလိုမျိုးကာကွယ်ပြောကြားခဲ့ပါတယ
် These are themes that are personal to her but they're personal to a lot of people depending on the stories of their lives Obviously Michelle Obama feels very
သူအဓိကပြောခဲ့တာတွေကသူ့ရဲ့ခံယူချက်တွေဖြစ်ပါတယ်အဲ့ဒီချက်တွေကသူတို့ဖြတ်တန်းခဲ့တဲ့ဘဝအခြေအနေပေါ်အခြေခံပြီးတော့တခြားသူအများကြီးရဲ့ခံယူချက်နဲ့လည်းတူနိုင်ပါတယ်။မစ္စတာအိုဘားမားကသူ့မိသားစုနဲ့ပတ်သက်လို့ထားတဲ့စိတ်ကူးယူဆချက်တွေကတိတ်ကိုတူနေတာကတော့ငြင်းလို့မရပါဘူး။မလာနီယာပြောခဲ့တဲ့မိန့်ခွန်းထဲမှာပြောသမျှဟာသူ့စိတ်ထဲမှာရှိတဲ့အတိုင်းပြောတာလို့ကျွန်တော်တို့ယုံကြည်ပါတယ်။သူ့ခံယူချက်ကိုထင်ဟပ်တဲ့အတုံးတို့နေမှုကတိကောက်မဖြစ်ပါဘူးလို့လည်းမလာနီယာကပြောပါတယ်။သူပြောတဲ့စကားတွေကိုလူတွေအာရုံစိုက်ကြမယ်ဆိုတာသူသိပါတယ်။သူအဓိကပြောနေတဲ့သတင်းစကားကိုအမေရိကန်နေဘက်ကလည်းတကယ်လဲအယုံဆက်ကြပါတယ်။ခင်ဗျားတို့ကပဲသူပြောနေတဲ့အဓိကအကြောင်းချက်ကိုလိုရာဆွဲပြီးတော့မူရင်းအနှစ်သာရပြောင်းအောင်လုပ်ဖို့ကြိုးစားနေကြတာပါ။
တုံးသက်သူတွေဘက်ကတော့မိန်ကုံးနှစ်ခုတိတ်ကိုဆင်တူနေတာကိုလှစ်လျူရှုဖို့ခက်တယ်လို့ပြောနေကြပါတယ်။ Republican Party ညီလာခံဒုတိယနေ့ဖြစ်တဲ့အင်္ဂါနေ့မှာတော့ Donald Trump ရဲ့သားသမီးနှစ်ယောက်ဖြစ်ကြတဲ့ Tiffany နဲ့ Donald Jr. Trump တို့အပြင်Republican Party မှာအထင်ရှားဆုံးပုဂ္ဂိုလ်တစ်ယောက်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့တမ္ပရာလောင်းဖြစ်ရေးအစပိုင်းကဝင်ပြီးတော့ရှင်ပြိုင်ခဲ့ကြတဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တခါအုံနောက်နဲ့အာယုံကျော်ခွဲစိတ်ဆရာဝန် Ben Carson တို့ကမိန့်ခွန်းတွေပြောကြားကြပါတယ်။တချိန်က Model လုပ်ခဲ့သူ Slovene သူမျိုးအသက်46နှစ်အရွယ် Melania Trump ဟာ Donald Trump ရဲ့တတိယမြောက်ဇနီးဖြစ်ပြီး2005ခုနှစ်မှာလက်ထပ်ထိန်းချခဲ့ကြတာဖြစ်ပါရဲ့ရှင်။